မြန်မာစစ်တပ်ကတပ်ဖွဲ့ဝင်၄ဦးပျောက်ဆုံးမှုကိုအကြောင်းပြုပြီးတော့ရှမ်းကယားပြည်နယ်နယ်စပ်ကကျေးရွာတွေမှာနယ်မြေခံစစ်တပ်ကရှာဖွေစစ်ဆေးပြီးတော့ကျောင်းဝင်ညှိနှိုင်းပေးနေတဲ့တပိတ်ခေါင်းဆောင်တဦးနဲ့ရွာသား30ကျော်ကိုဖမ်းဆီးသွားပါတယ်။ရိုက်ကော်မျိုးတပိတ်ပြစ်ခတ်ဖြိုခွဲတာမှာတော့တဦးသေဆုံးပါတယ်။အကြောင်းအပြည့်စုံကိုတော့ VOA သတင်းတော့နိုင်ကွင်းအင်ကပြောပြပေးပါရှင
်။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်နဲ့ကယားပြည်နယ်ဆက်မိုးပြင်းမြို့နယ်မှာသတ်သား၄ယောက်ပျောက်ဆုံးနေတာကိုအကြောင်းပြုပြီးမြန်မာစစ်တပ်ကလည်းရွာထဲဝင်ရောက်ချက်ပွေရမှာသတ်သားတွေနဲ့အခြေတင်ဖြစ်ပွားခဲ့ပြီးကျောင်းဝင်ညှိနှိုင်းသူအပါအဝင်ရွာသားတို့မနစ်ညံ့နေပိုင်းမှာဖမ်းခံရတယ်လို့ကယားပြည်နယ်ခြေဆိုင်လန်နီပြအဆောက်အဦပြုတ်ဖွဲ့တာဝန်ရှိသူတို့ကပြောပါတယ
်သတ်သား၄ယောက်ပျောက်ဆုံးမှုမှာသတ်ကားအဒီတောင်ချီရွာတို့ဆောက်ကန်းတို့လက်တော်ဆိုရဲအဲ့ဒီရွာတွေကိုအလုံးကြီးနဲ့ဝင်ထိုးလို့တဲ့အချိန်မှာဒေသခံများရွာတဲ့အဝင်မခံနဲ့ဖိတ်ဆို့ဆန္ဒပြတော့သူကခြေခွဲတယ်လေနည်းနည်းဒီစီဗီလက်ပါပဲအင်းအားနဲ့ပြေခွဲတော့ဒေသခံတွေကိုဒီချင်းတစ်ခါမလုပ်ဖို့မြို့နိုင်ငံကတော်ပြီးမှကျောင်းမြစ်တာတဲ့ခံတာပေါ့ပြီးတော့အင်းအားနဲ့ဝန်ဆောင်တာမျိုးမဟုတ်ဘဲနဲ့တပ်သား20လောက်နဲ့ဝင်ပြီးဒီကဲမှာဝန်ဆောင်လို့ရအောင်တစ်ဖက်သားမှာတဘောတူမှုရောက်မိနိုင်တယ်အဲ့တမ်းတော့ဖေလာမယ်တကယ်လို့ရှာတယ်။ဒါမှမဟုတ်ဒီလိုအနေဆံပြီးမှတက်ကြံဆောက်ရမယ်မလို့လည်းနဲ့ကြာကြောင်းလို့စတင်ကြောင်းလို့အဲ့မှာတက်ဆွေးတယ်။ရတာတွေလည်းထောင်းစီရပါမယ်ဆက်ဖြစ်လာတော့မြန်မာဝင်တော့ဒီကနေ့မဆက်ပြီးနိုင်တဲ့အချိန်မှာမြန်မာဝင်တို့လည်းထောင်းခံပြီးလေအဲ့မှာ30ကျော်ကျော်ရင်တက်ကတည်းကထားမှဆိုတော့ဒေသကြီးဆန်းတော်လည်းမသိဘူ
း။မိုးပြင်းမြို့နယ်ကစောင်းကန်းချေးရွာတွေလက်ထုံရွာနဲ့ဖွာဒီတောင်ချေးရွာတွေကိုစစ်တပ်အင်အားလုံးရင်းနဲ့ရောက်ရှိခဲ့ရမှာရွာသားတွေတားဆီးဆန္ဒဖော်ထုတ်ခဲ့ပြီးဖမ်းဆီးခံရတာပါအဖမ်းဆီးခံရွာသားတွေကိုပြန်မခိန်းလင်းထားလဲဆိုတာတည်တည်ကြမသိရသေးပေမဲ့နေမြေခံတိုက်ရင်းကလို့ဒေသခံတွေကပြောဆိုနေကြတာပါ
မူပြဲမှာရှိတဲ့လေးနေနေတပ်မှာထိုင်နေတဲ့တပ်ကမြေရလာမှာအမှဖမ်းဆီးတဲ့မြေတောက်ကွဲရတာပေါ့နော်
ကြောက်ဆုံးနေတဲ့တပ်သား၄ယောက်ဟာတပ်ကနေထွက်ပြေးတာလား CDN တပိတ်လှုပ်ရှားမှုတွေမှာပူးပေါင်းတာလားဆိုတာကိုယ်ကိုယ်ပြပြမသိရသေးပါဘူး။ကြရပြည်နယ်ထဲမှာဆိုရင် CDN တပိတ်လှုပ်ရှားမှုတွေမှာရဲတပ်ဖွဲ့ဝင်စုစုပေါင်း180လောက် CDN တပိတ်ကပူးပေါင်းပါဝင်မှုတွေရှိနေတယ်လို့တပိတ်ကော်မတီတွေကဆိုပါတယ်။ဒီကနေ့လွိုင်ကော်မြို့တွင်ဆန္ဒဖော်ထုတ်မှုမှာတပိတ်ဖြိုခွင်းခံရပြီးလူသေဆုံးတန်ရန်ရရှိမှုတွေရှိခဲ့တယ်လို့တပိတ်ကော်မတီဝင်သူကဆိုပါတယ်။
မိုင်းလုံးတပိတ်မှာဖြစ်သေးတယ်မှာဖြစ်တာ။အော်ဒီနေ့တော့သူတို့ပထမဆုံးကြည်နေတော့ဆက်သုံးပြီပေါ့နော်။တရားဆုံးတယ်။ဆက်ရတာကသူချမ်းပူတရားတော့ပေါင်ပေါက်သွားတယ်
။ဒီကနေ့လွယ်ကော်မျိုးမိုင်းလုံးရွက်ကတပိတ်ဖြိုခွင်းခံရမှုမှာပန်းနန္ဒာလမ်းမှာနေထိုင်သူဦးရှမ်းပူတနက်ဖြန်မှတည်ဆုံခဲ့ပြီးအလောင်းကိုမိသားစုခံတည်ဆောင်လာပြီလို့တပိတ်ခေါင်းဆောင်တွေကပြောပါတယ်။သမ္မတကနေနိုင်ငံတော်အာဏာကိုထိန်းသိမ်းခဲ့ပြီးနောက်ပိုင်းဒီကနေ့အထိတနင်္ဂနွေလုံးမှာကန့်ကွက်တပိတ်မှောက်ဆန္ဒပြမှုတွေဖြစ်ပွားလာနေသလိုလူ့ကျုံရေးတပ်ဖွဲ့တွေကလည်းတပိတ်ဖြိုခွင်းမှုဖြစ်စဉ်တွင်ဒေသုံတိုင်ရာရရှိမှုအဖမ်းဆီးခံရမှုတွေကလည်းတစ်နေ့ချက်တစ်နေ့များပြားလာနေပါတယ်ခင်ဗျာ